ဘာလ18ရက်တနင်္ဂနွေနေ့မှာလင့်လာသွားမဲ့ဥပုသ္စာပြေသင်ခန်းစာရဲ့ခေါင်းစဉ်ကတော့ယေရှုရှင်၌ကယ်တင်ခြင်းဖြစ်ပါတယ်။တရမနှင့်အသင်းတော်ဟာအခြားခရစ်ယာန်အသင်းတော်တွေနဲ့တူညီတဲ့အချက်များစွာရှိတော်လဲပဲ။ကျွန်တော်တို့ဖွဲ့စည်းထားတဲ့ယုံကြည်မှုအမှန်တရားဟာအခြားခရစ်ယာန်တွေမှာကြွေးကြော်ဟောပြောခြင်းမရှိကြပါဘူး။ဒါကြောင့်အဲ့ဒီအမှန်တရားတွေဟာကျွန်တော်တို့ကိုနောက်ဆုံးအချိန်မှာတည်ရှိတဲ့ဖျားသခင်ရဲ့ကြံကျွင်းသောအသင်းတော်ဖြစ်တဲ့အကြောင်းညွှန်ပြနေပါတယ်။တမန်တော်ဝတ္ထုခန်းကြီးလေးငယ်၈ကနေ၁၂နဲ့တမန်တော်ဝတ္ထုခန်းကြီး၁၀ငယ်၄၃ကိုဖတ်ရှုပါ။ထိုအခါပေတရုသည်တန်ရှင်းသောဝိညာဉ်တော်နှင့်ပြည့်လျက်လူများကိုအစွေရသောမင်းတို့နှင့်ဣတိလအမျိုးအကြီးကဲ့သို့အင်္ကာချွတ်တတ်သောသူကိုကျေးဇူးပြု၍သူသည်အနာရောဂါနှင့်အဘယ်သို့ကင်းလွတ်သနည်းဟုငါတို့သည်ယနေ့အစ်စ်ခံရလျင်သင်တို့သည်လဝါကတိုင်မှကွံ့မြဲ၍ဖျားသခင်သည်တေခြင်းမှထမ်းမြောက်စေတော်မူသောနာဇရက်မြို့သားယေရှု၏နာမတော်အားဖြင့်ဤသူသည်သင်တို့မျက်မှောက်၌ကျမ်းမာလျက်ရှိသည်ကိုသင်တို့မှဆ၍ဤသည်လလူအပေါင်းတို့သိမှတ်ကြလော့ထိုသခင်ကသင်တို့သည်တိုက်ကိုတီလှုပ်သောအခါပယ်ထား၍နောက်တစ်ဖန်တိုက်ထောက်အထုဖျားသို့ရောက်ပြန်သောကြောက်ဖြစ်တော်မူ၏ထိုသခင်မှတပါအဘယ်သူမျှကယ်တင်ခြင်းအမှုကိုမတတ်နိုင်ထိုသခင်၏နာမတော်မှတပါငါတို့ကိုကယ်တင်နိုင်သောနာမတစုံတစ်ခုမျှကောင်းကင်အောက်လူတို့တွင်မပေါ်မရှိဟုပေတရုသည်ထိုသူတို့အားမွတ်ဆို၏ထိုသခင်ကိုယုံကြည်သောသူရှိသမျှတို့သည်နာမတော်အားဖြင့်အပြစ်လွတ်တော်မူခြင်းကျေးဇူးကိုခံရကြလက်တန့်ဟု၍ပြောဖက်အပေါင်းတို့သည်ထိုသခင်၏တသက်ခံဖြစ်ကြသည်ဟုပေတရုမွတ်ဆို၏ဆိုပြီးတော့ဖော်ပြထားပါသည်ရှင်ပေါလုဟာကောရိန္သုမြို့သားတွေကိုတည်ငြိမ်အောင်ပြောကြားတဲ့နေရာမှာဖျားသခင်ဟာခရစ်တော်ထဲမှာရှိပြီးတော့ရန်ကိုငင်းစေပြီးတော့ပြန်လဲတင့်မြတ်တော်မူတယ်ဆိုပြီးပြောခဲ့ပါတယ်။ကောရိန္သုဩရစာဒုတိယဆောင်ခန်းကြီး9ငယ်19မှာတွေ့နိုင်ပါတယ်။ခရစ်တော်အသေးခံတော်မူတဲ့အတွက်ကြောင့်ကျွန်တော်တို့ဟာခမဲတော်နဲ့ပြန်လဲတင့်မြတ်နိုင်ခဲ့ပါတယ်။အပြစ်နဲ့တေခြင်းအဖြစ်ဝေးကွာနေရခြင်းကိုပန်းကူးတရားအဖြစ်ပြန်လဲပြီးတော့ဆက်သွယ်နိုင်ခဲ့ပါတယ်။ယေရှုနှင့်ပေါင်းများစွာခရစ်ယာန်တွေဟာယေရှုရှင်ရဲ့အသေးခံခြင်း၊ရှင်ပြန်ထမြောက်ခြင်း၊ပြန်လဲတင့်မြတ်စေမှုကိုအဘိဓိပ္ပာယ်ဆင်ခြင်သုံးသပ်ကြပါတယ်။အဲ့လိုမျိုးပြန်လည်တင့်မြတ်ခြင်းအစဉ်စဉ်နဲ့ဖျားရှင်ရဲ့ရွေးနုတ်ခြင်းလို့ထင်ရှားစေတဲ့ရှေးခေတ်အင်္ဂလိပ်ဝါဟာရကတော့ at one month တလုံးတဝတဲ့ညီညာစွာပြန်လည်ပေါင်းစည်းနိုင်တယ်ဆိုတဲ့အရာဖြစ်ပါတယ်။တဦးနဲ့တဦးစိတ်ကားသွားပြီးတဲ့နောက်မှာပြန်လည်တင့်မြတ်သွားတဲ့အခါမှာညီညွတ်တဲ့ပေါင်းစည်းခြင်းကိုဆိုလိုပါတယ်။အသင်းတော်ရဲ့ပေါင်းစည်းခြင်းဟာအဲ့လိုမျိုးသောပြန်လည်တင့်မြတ်မှုကိုခေါ်ပါတယ်။ကျမဩရစာခန်းကြီး3ငွေ24-25ရှင်ဟံဩရစာပထမဆုံးခန်းကြီး1ငွေ2ရှင်ဟံဩရစာပထမဆုံးခန်းကြီး4ငွေ9-30ရှင်ပေတရုဩရစာပထမဆုံးခန်းကြီး1ငွေ21-24ကိုဖတ်ရှုပါကျမ်းချက်တွေကနေယေရှုရဲ့အသေးခြင်းနဲ့ထမြောက်ခြင်းအကြောင်းကိုဘယ်လိုမျိုးတွင်တင်ထားလဲဆိုတာကိုကြည့်ကြပါစို့ယေရှုခရစ်ရွေးနုတ်တော်မူသောအဖြစ်အဖိုးကိုမပေးဘဲဖျားသခင်ယေရှုတော်ကြောင့်ဖြောင့်မတ်ရသူရောက်ရကြ၏ဖျားသခင်သည်လည်းတီးခံတော်မူ၍ထိုသခင်သည်ငါတို့၏အပြစ်မကလောကီသားအပေါင်းတို့၏အပြစ်ဖြေစရာအကြောင်းဖြစ်တော်မူ၏။သားတော်အားဖြင့်ငါတို့သည်အသက်ရှင်စေခြင်းကဖျားသခင်သည်တပါတိသောသားတော်ကိုဤလောကသို့ဆေးလွတ်တော်မူသောအရာ၌ငါတို့ကိုချစ်တော်မူသောမေတ္တာတော်သည်ထင်ရှားလျက်ရှိ၏။ငါတို့သည်ဖျားသခင်ကိုချစ်ကြသည်ဟုမဆိုဖျားသခင်သည်ငါတို့ကိုချစ်၍ငါတို့၏အပြစ်ဖြေစရာအကြောင်းဖြစ်စေခြင်းကသားတော်ကိုဆေးလွတ်တော်မူသောအရာ၌ချစ်ခြင်းမေတ္တာရှိ၏။အကြောင်းမူကားထိုတို့အလို့ငါသင်တို့ကိုခေါ်တော်မူပြီးခရစ်တော်သည်ငါတို့အတွက်ခံတော်မူသည်ဖြစ်၍ခြေတော်ရာကိုလျှောက်လိုက်စေခြင်းကပုံသက်တေကိုထားတော်မူပြီးထိုသခင်သည်ဒုစရိုက်ကိုမပြုနှုတ်တော်၌လည်းမူတာကိုရှာမတွေ့ကဲ့ရဲ့ခြင်းကိုခံရသောအခါပြန်၍မကဲ့ရဲ့အသေးခံရသောအခါချင်းချောက်ခြင်းကိုမပြုတရားသဖြင့်စီရင်တော်မူသောသူ၌ကိုအံ့နံတော်မူ၏ငါတို့သည်အပြစ်နှင့်ဆိုင်သောအရာ၌အသေးဖြစ်၍ဖြောက်မှတ်ခြင်းအရာ၌အသက်ရှင်စေမည်အကြောင်းငါတို့အပြစ်များကိုကိုတော်တိုင်တစ်တိုင်မှခံတော်မူပြီးတန်ချက်တော်များအားဖြင့်သင်တို့သည်အနာပြောက်လျက်ရှိကြ၏ဆိုပြီးတော့ဖော်ပြထားပါသည်အခြားသောခရစ်ယာန်အသင်းတော်တွေနီးတူခရစ်တော်ရဲ့တည်ခြင်းရှင်ပြန်ထမြောက်ခြင်းကိုကျွန်တော်တို့ယုံကြည်လက်ခံတာတွေမကဘူးအဲ့ဒီအကြောင်းကိုသာဝရဧဝံဂေလိတရားအဖြစ်ကျွန်တော်တို့ကြွေးကြော်ကြပါသည်ဗက်တိကန်ခန်းကြီး14ငယ်6မှာရှိတဲ့ကောင်းကင်တမန်3ပါးရဲ့သတင်းစကားအစိတ်ပိုင်းတစ်ခုလည်းဖြစ်ပါသည်ကျွန်တော်တို့တတ္တမနှင့်အသင်းတော်အနေနဲ့အခြားခရစ်ယာန်အသင်းတော်တွေမဟုတ်မပြောတဲ့အချိန်မှာဒီအကြောင်းအရာကိုအထူးဟောပြောကြွေးကြော်ကြရမှာဖြစ်ပါတယ်။အဲ့ဒီအရာကတော့ကောင်းကင်တမန်3ပါးသတင်းစကားပဲဖြစ်ပါတယ်။ကျွန်တော်တို့ယဉ်ကျေးသူများအနေနဲ့ခရစ်တော်ရဲ့အသေးခံရွေးနုတ်ကတည်မှုကြောင့်သာဝရအသက်ကိုကျွန်တော်တို့ရရှိရတာဖြစ်တယ်ဆိုတာကိုသိစေဖို့အတွက်တနင်္ဂနွေနေ့ဥပုသ္စာဖြစ်တဲ့ငန်းစာကဖော်ပြထားပါတယ်။